အော်တိုဘာလ19ရက်နေ့ကနေ21ရက်နေ့အထိမြောက်ဦးမင်းပြားနယ်ပုံနာကျွန်းမြို့နယ်တွေမှာတပ်မ55လက်အောက်ခံစစ်ကြောင်းတွေနဲ့ရခိုင်တပ်တော် AA တို့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးနှစ်ဖက်စလုံးကကြဆုံးတာတွေဒဏ်ရာရရှိတာတွေရှိခဲ့တယ်လို့တပ်မတော်နဲ့ AA နှစ်ဖက်စလုံးကသတင်းထုတ်ပြန်ထားပါတယ်။ဒီအပိုင်းတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကနေ AA ဘက်ကအာကစားအင်ဂျီဘောင်းမီတွေဝစ်ဆင်ထားတဲ့ရုပ်လောင်းကိုလောင်းအပါဝင်လက်နက်နဲ့ကြီးတွေသိမ်းပိုက်ရရှိခဲ့တယ်လို့တပ်မတော်ဘက်ကလည်းအရာရှိနဲ့စစ်သည်အချို့ကြဆုံးခဲ့တယ်လို့တပ်မတော်မြဝတီသတင်းဌာနရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။ဒီဖြစ်စဉ်တွေနဲ့ပတ်သက်ပြီးရခိုင်တပ်တော် AA ဘက်ကနှစ်ဦးကြဆုံးခဲ့တယ်လို့တချို့ဒဏ်ရာရရှိခဲ့ပြီးတပ်မတော်စစ်ကြောင်းဘက်ကကြဆုံးသူ35ဦးထက်ရှိတယ်လို့ပြောရေးဆိုခွင့်ရှိသူခိုင်သူခကပြောပါတယ်။
ကျွန်တော်တို့ဘက်ကနေပြီးတော့ဒီအာရခစစ်ပြည်တို့နှစ်ဦးကြာဆုံးတာရှိတယ်။နောက်ပြီးလို့ရှိရင်ဒီအချို့တန်ရာရတာရှိတယ်။တန်ရာရတဲ့ဥစ္စာကတော့ဒါနည်းနည်းပါးပါးပါပဲ။ရခိုင်ပြည်အဲ့ဒီမင်းပြားရဲ့နောက်ပြီးတော့ဒီမြောက်ဦးရဲ့နောက်ဒီပုံနှောင်းကျွမ်းပေါ့နော်။အဲ့ဒီဖြစ်စဉ်တွေကိုအလုံးပေါင်းလိုက်မယ်ဆိုလို့ရှိရင်တော့ရန်သူဘက်ကနေပြီးတော့အနည်းဆုံး35ရောက်ထဲကြာဆုံးတာရှိတယ်။
အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်ဦးစီးဘုံမူကြီးဝင်းစော်ဦးကတော့ AA ဘက်ကထုတ်ပြန်ပြောဆိုထားတာတွေနဲ့ပတ်သက်ပြီးဘာမှမှတ်ချက်မပေးလို့ကြောင်းနဲ့အော်တိုဘာလ20ရက်နေ့21ရက်နေ့ညပိုင်းကလက်ကာရွာအနီးမှာတော့တိုက်ပွဲဖြစ်ပွားခဲ့ပြီး AA ဘက်ကရုပ်အလောင်းနဲ့လက်နက်တွေရရှိခဲ့ပြီးတပ်မတော်ဘက်ကဒဏ်ရာရရှိတာအနည်းချင်းရှိတယ်လို့ဗိုလ်မှူးကြီးဝင်းစော်ဦးက RFA ကိုပြောပါတယ်
ထုတ်ပြန်ခြင်းမထုတ်ပြန်ခြင်းကတော့ကျွန်တော်ဘာမှတော့မှတ်ချက်မပေးလို့ပေါ့ဖြစ်တာကတော့မင်းည20ရက်နေ့21ရက်နေ့ကတော့လက္ခဏာမှာဖြစ်တဲ့တိုက်ပွဲတော့အဲဒီမှာလည်းဟိုလာကျွန်တော်တို့ဒီကအလောင်းလက်နဲ့ရတာတွေလည်းရှိဒါကတော့ကျွန်တော်ပြောထားပြီးသားပေါ့နော်ကျွန်တော်တို့ဒီကဟိုလာတန်ရတာအနေချင်းအားကလွဲလို့ကြံတဲ့ဟိုလာပစ္စည်းတွေပါပြီးပါတယ်ပြည့်ရဆိုတော့မရှိဘူးခင်ဗ
ျထိခိုက်ကြဆုံးထိခိုက်ဒဏ်ရာရသတင်းနဲ့ပတ်သက်ပြီး RFA ကတရားအတည်ပြုနိုင်ခြင်းမရှိသေးပါဘူးလက်ကရွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံတွေအနေနဲ့သူတို့နေအိမ်တွေနဲ့လေယာဉ်တွေစိုက်ပျိုးထားတာရိတ်သိမ်းရတော့မှဖြစ်တဲ့အတွက်တွားရောက်ကြည့်ကျင်ပေမဲ့မကြည့်ရဲဘူးလို့လုံခြုံရေးအရာအမည်မဖော်လိုတဲ့လက်ကရွာသူတို့ကပြောပါတယ်
။လက်ကရွာမှာတပ်မတော်ကတက်ဆိတ်ပြီးနေနေတယ်လေ။လက်ကရွာထဲကဘုံတော့အဲ့လိုလက်နောက်ကြီးတွေနဲ့ပြစ်နေတယ်။ရွာမှာလူကတရားမမရှိတာတော့ဟာ9ရက်တပတ်လောက်ရှိပြီ။သူတို့ကဝင်နေတာကတော့အခုဆိုရင်4ရက်5ရက်လောက်ပဲရှိပြီတပ်မတော်ကကျမတို့ကကိုရင်ကိုရကိုကျေးဇူးတယ်မကျေးဇူးဘူးဆိုကျမတို့ကတော့ပြေးကျေးရှင်တယ်တော့ပြေးဘာတွေဖြစ်တော့လဲဝင်ကျေးရှင်တယ်ကျမတို့ကလည်းအဲ့ဒီမှာအလေးတွေဘာတွေလောက်ထားတယ်သဘောတယ်ဘာတွေကိုကျမတို့ကသိရတော့မယ်အဲ့ဒီရွာကိုတော့သွားရှင်တယ်သူတို့ရှိနေတယ်ကျမတို့မသွားရဘူးဖြစ်နေတယ်ကြောက်
။မြောက်ဦးမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းသာစိန်ကတော့အခုလိုတိုက်ပွဲတွေကြောင့်ဒေသခံတွေဟာမြေစာပင်ဖြစ်နေရတဲ့အကြောင်းနဲ့နှစ်ဖက်အဖွဲ့အစည်းတွေကသဘောထားကြည့်ပြီးအပြစ်ရမယ်ဆိုရင်တော့ဒေသခံတွေအနေနဲ့ကိုယ့်အိမ်ကိုယ့်ရာမှာမိသားစုနဲ့အတူနေနိုင်မယ်လို့ပြောပါတယ်
။ဒေသခံတွေဟာဒီမြေစာနဲ့ဖြစ်နေရတဲ့အနေအထားမှာလည်းရှိပါတယ်။ဒီနှစ်ဖက်အဖွဲ့အစည်းတွေကသဘောထားကြည့်ပြီးတော့အပထရစမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒေသခံတွေအနေနဲ့ကိုယ့်လျာလုပ်ငန်းခွင်ကိုလည်းဆက်ချက်လက်ဆက်နေပြီးတော့လုပ်ငန်းခွင်တွေဝင်လို့ရမယ်။ဒီတော့ကိုရင်ကိုရမာလဲကိုမိသားစုနဲ့အတူတကွနေနိုင်မယ်ပေါ့နော်
။အော်တိုဘာလ19ရက်နေ့ကလည်းအဲ့ဒီရွာအနီးမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်ထွက်ပြေးရင်းနဲ့ဆက်လီမှောက်ပြီးဝေသာလီရွာက73နှစ်အရွယ်ကိုရန်ကျောင်းသူတဦးနဲ့3နှစ်အရွယ်ကလေးတယောက်ရင်းနှစ်သေဆုံးခဲ့ပါတယ်။ဒါ့အပြင်မနေ့ကအော်တိုဘာလ21ရက်နေ့ကလည်းရသေတောင်ဘူးဒီတောင်နဲ့မင်းပြားမြို့နယ်တို့ကရွာအချို့ကိုလက်နက်ကြီးကြီးစံကျရောက်ပေါက်ကွဲခဲ့တာကြောင့်ကလေးတွေအပါဝင်ဒေသခံအရက်သားတို့ထိခိုက်ဒဏ်ရာရရှိမှုတွေရှိခဲ့ပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဒီဇင်ဘာလလောက်ကနေဒီနေ့အထိတိုက်ပွဲကာလအတွင်းအရက်သားတေဆုံးသူ90ကျော်နဲ့ထိခိုက်ဒဏ်ရာရတာ130ကျော်အထိရှိလာနေပြီလို့ဒေသခံတွေကပြောပါတယ်ခင်ဗျာ။ကျွန်တော်နေမျိုးထွန်းပါ။